ရတားအစိုးရခေါင်းဆောင်တွေကိုဖမ်းဆီးလိုက်ပြီးကက်မရော်ကအာဏာသိမ်းလိုက်တဲ့နောက်လူထုအုံကြွမှုတွေပေါ်ပေါက်နေတဲ့အပေါ်ပထမဆုံးအကြိမ်ဖြစ်ကချင်လွတ်လပ်ရေးအဖွဲ့ KIO ကသဘောထားထုတ်ပြန်ရမှာလူထုကိုအကာအကွယ်ပေးမဲ့အကြောင်းပြောဆိုလိုက်တာပါ KIO ရဲ့သဘောထားကိုကက်မရော်ကကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကတစ်ဆင့်ပေးပို့ခဲ့တာပါကက်မရော်နဲ့ငင်းချမ်းရေးဆွေးနွေးမှုတွေမှာဂျာဝင်ဆောင်ရွက်ပေးနေတဲ့ PCG အဖွဲ့ကို KIO ကခေါ်ယူတွေ့ဆုံပြီးသတင်းစကားပေးခဲ့တာဖြစ်ကြောင်းလဲ PCG အဖွဲ့ဝင်ဦးလမိုင်ကုန်ကြာက VOA ကိုပြောပါတယ
် KIO ပဲသဘောထားတော့ဒါတော့ဒီလိုမျိုးသူ့တွေကသူ့ရဲ့ line နဲ့ပေါ့လေသူ့ရဲ့သဘောနဲ့သူ့ရဲ့ဆန်ဆန်နဲ့သူ့ဖြစ်ပေါ်တဲ့အပေါ်မှာသူတို့ကဘာမှပြောပြောစရာမရှိတော့ဘူးအကြောင်းလေးအချိန်မှာဒီလိုသူ့ကပါဝင်လာတာဖြစ်တော့ကြောင့်ဒီလိုသူ့နဲ့ဟိုတတ်မတော်နဲ့ဟိုရေးတွေနဲ့ထိတ်သက်ကြည့်ကြုံဖြစ်ပြီးတော့မှဟိုစိတ်ကတန်ရာတိကျပြစ်ကြည့်တာမျိုးမဖြစ်ရလေအောင်ဒီလိုသူ့ကိုရောင်းတိုင်းဖို့အတွက်အပြည့်အဝကရောတက်တော်ဘက်ကရောဒီလိုမျိုးပြည်ပကဖြစ်မှာကိုရှောင်ရှားပြီးတော့မှဒါနင်းနင်းတန်းတန်းနဲ့ဖြစ်ဖို့အရေးကြီးပါတယ်။မနေ့ကပေါ့လေဒီ144လဲဒီဘက်မှာပြန်ထုတ်ရတဲ့ဒီဆိုရတာကတော့မမျော်လင့်တဲ့ပြဿနာအမျိုးမျိုးဖြစ်တော့မှဆိုလို့တို့ဒီဘက်ကတော်တော်လေးဆိုရင်လည်းဆိုရအကြောင်းကိုတို့မာလိုက်တာဖြစ်ပါတယ
်။ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကပြစ်ခတ်တာအပါအဝင်အင်အားသုံးနှိမ်နင်းတဲ့တရင်တချို့ထွက်ပေါ်လာပြီးတဲ့နောက်မှာပဲ KIO ရဲ့သဘောထားထွက်ပေါ်လာတာဖြစ်ပါတယ်။PCG အဖွဲ့ကဥလမိုင်ကွန်ကြာကတော့လူတို့ကိုအကြမ်းဖက်နှိမ်နင်းမယ်ဆိုရင်ငင်းချမ်းရေးဆွနှွေးမှုတွေကိုပါထိခိုက်တဲ့အထိဖြစ်လာနိုင်တယ်လို့ KIO ကသတိပေးထားတယ်လို့လည်းပြောပါတယ်
။နောက်တစ်ခုကတော့ဆိုရသတ်မလို့မလိုက်တာလည်းနဲ့ပြည်ထောင်စုတို့ဖြစ်လာလို့ရှိရတော့သူတို့လည်းနည်းနည်းတော့ကျော်ရဆွေရမျိုးတွေဖြစ်လာမှာပေါ့လေ။ကျော်ရဆွေရဆိုတဲ့ညမှာတစ်ခါတော့ကမကောင်းဘူးဗျာ။အဲဒါကြောင့်မဖြစ်အောင်ထိန်းသိမ်းဖို့အတွက်ဆိုတဲ့ပုံစံမျိုးနဲ့မလိုက်တာဖြစ်ပါတယ်ဗျာ။
နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးဆောင်ပြီးအစိုးရအသစ်နဲ့လွှတ်တော်တွေစတင်ဖွဲ့စည်းဖို့ရှိနေချိန်မှာပဲစစ်တပ်ကရွေးကောက်ပွဲလုပ်ငန်းစဉ်ကအား내ချက်တွေကိုအကြောင်းပြပြီးအာဏာသိမ်းလိုက်တဲ့နောက်ပိုင်းပေါ်ပေါက်နေတဲ့နိုင်ငံရေးပြဿနာတွေကိုစောင့်ကြည့်နေကြောင်းလဲ KIO ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကပြောပါတယ်စစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်နိုင်ငံအနှံ့လူထုအုံကြွမှုတွေပေါ်ပေါက်နေတာကြောင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေကိုပါရိုက်ခတ်လာမှာစိုးရိမ်ကြောင်းလဲဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
။ခန္ဓာပြနေတဲ့ဒီမကက်ဖြစ်မှုကတော့မချင်းချုပ်နိုင်လို့ရှိတော့ကျွန်တော်တို့ငင်းချမ်းရေးကိုလည်းထိခိုက်နိုင်တာပေါ့။နောက်ပြီးတော့ဒီလူလူထုအတွက်လည်းဘုံမအခက်ခဲတော့ကျုံနေတဲ့အကြောင်းကိုတော့ကျွန်တော်အဆိုးယူတာပါ။ဒီရက်အနေနဲ့တော့ကျွန်တော်တို့ကဒေသမှာပေါ့နော်ကျွန်တော်တို့ပြည်သူ့ထုတ်ကိုအကြမ်းဖက်တာဒီဖြစ်ခိုင်းနေတာဘုဖြစ်နေတာရှိနေချင်တော့ဒေဟောအနေနဲ့လည်းပြည်သူ့ထုတ်ကိုတော့ကောင်းကွယ်ဖို့ကျွန်တော်တို့ပြောင်းလို့ရမှာဖြစ်ပါတယ်အဲ့ဒီအခြေအနေရောက်လို့ရှိတော့ပုံမှန်အခြေအနေကစူးစမ်းနိုင်တာကိုတော့ကျွန်တော်တို့လည်းစူးရတာပေါ့ဒီနည်းကနဲ့ဒီနည်းဖြည့်ချင်းနဲ့မှသင်ပြအောင်ဖြစ်ဖို့ကတော့အားလုံးအတွက်ပုံမှန်အကျိုးရှိလာမယ်လို့ကျွန်တော်ကတော့အဲ့ပုံပဲယူဆပါတယ်။ဒီမှာပြောလို့ပါတ
ယ်။တမရော်ကအာနာသိမ့်ပြီးနောက်ထုတ်ပြန်တဲ့ကြေညာချက်မှာတော့ငင်းချမ်းရေးနဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေး NCA သဘောတူညီချက်တွေအတိုင်းတက်နိုင်သမျှဆောင်ရွက်သွားမှာဖြစ်ကြောင်းဖော်ပြထားပြီးအဖွဲ့၄ဦးပါငင်းချမ်းရေးဆွေးနွေးမှုကော်မတီကိုလည်းအဖွဲ့9ဦးနဲ့တိုးချဲ့ဖွဲ့စည်းလိုက်ကြောင်းပြောဆိုထားပါတယ်။KIO အဖွဲ့ဟာ1994ခုနှစ်ကနိုင်ငံတော်ညီဝစ်ပြည်ပြမှုတိဆောက်ရေးအဖွဲ့ခေါ်နဝတအစိုးရနဲ့အပြည့်ခတ်ရစဲခဲ့ပါတယ်။2012ခုနှစ်သမ္မတဦးသိန်းစိန်အစိုးရတာဝန်ယူချိန်မှာတော့တိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့ပြီးအခုအခါမှာမြောက်ပိုင်းမဟာမိတ်ခေါ် TNLA တအန်းပလောင် MNDAA ကိုက AA ရခိုင်စတဲ့အဖွဲ့တွေနဲ့အတူ Bilateral ခေါ်နှစ်ဖက်အပြည့်ရစာချုပ်ချုပ်ဆိုနိုင်ရေးအတွက်ဆွေးနွေးနေတဲ့အဖွဲ့ဖြစ်ပါတယ်။